ယူရော90ကျော်လက်ပံလာတဲ့ကဇက်စတန်လူကြောင်းလမ်းကလေယာဉ်တစ်စီးဟာဒီနေ့စောင်းမှာပဲပြန်တက်ပြီးတိတ်မချခင်ပြစ်ချခဲ့ရတာကလူ12ယောက်ထဲမှာနေဆုံးပြီး20ကျော်အပြင်းထန်ဒဏ်ရာရသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်အမတီအပြည်ပြည်ဆိုင်ရာလေယာဉ်ကပြန်တက်လာတဲ့ဘက်ကလေကြောင်းပိုင်လေယာဉ်ဟာကွန်ကရစ်ချန်စီယိုနဲ့နှစ်ထပ်အဆောက်အဦတစ်ခုကိုဝင်တိုက်ခဲ့တဲ့အကြောင်းကာဇက်စတန်ရက်ပက်လေကြောင်းကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါဒီဆုံးသူ15ယောက်ရှိတဲ့အကြောင်းအစိုးရမှဒေသခံအာဏာပိုင်တွေကပြောဆိုခဲ့ရပေမဲ့နောက်ပိုင်းမှာတော့ပြည်ထောင်စုဝန်ကြီးဌာနကအယူအချက်ကိုရှော့ချထုတ်ပြန်ခဲ့တာဖြစ်ပါတယ်ဖော်ကာ100အမျိုးသားလေယာဉ်ဟာအချင်းကအက်စထရနာဖြစ်လူသိများခဲ့တဲ့မြို့တော်နေဝါဆူတန်ကိုဥတီပြန်ဆန်းစဉ်ဒေသခံတွေချင်းမနေ့9နာရီ22မိနစ်မှာမတော်တဆမှုနဲ့ကြုံခဲ့ရတာပါလေယာဉ်ပြစ်ချမှုကိုစုံစမ်းစစ်ဆေးနေချိန်မှာပဲဘက်ကယ်ကဒီကြောင်းမှာဖော်ကာ100အမျိုးသားကျန်လေယာဉ်တွေကိုပြန်ဆန်းမှုတွေရာရီရန်နာထားလိုက်တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်လေယာဉ်ပြစ်ချတဲ့ဖြစ်နေကြီးကြောင်းရဲ့ဘက်တလို့ဘယ်လိုအနာမနီဘက်ကထုတ်ဖော်မပြောသေးပါဘူးတပူအင်ဂျင်နှလုံးတက်အလယ်လက်ရွယ်ဖော်ကာ100အမျိုးသားလေယာဉ်တွေကိုထုတ်လုပ်ခဲ့တဲ့ကုမ္ပဏီကတော့1996ခုနှစ်မှာပဲအရှုံးပေါ်ခဲ့ပြီးနောက်တစ်နှစ်ကစလို့လုပ်ငန်းတွေကိုရပ်ဆိုင်းခဲ့ရတာလည်းဖြစ်ပါတယ်